အာဖဂန်နစ္စတန်နိုင်ငံကာကွယ်မှုတော်ကမဲဆန္ဒရှင်အတိမတ်ပြုကြပြထုတ်ပြီးတဲ့ဌာနမှာတရင်းမဏိကအတေကံဘုံခွဲရာကြောင့်လူပေါင်း58ယောက်ထက်မနည်းသေဆုံးပြီးတရားကြောဒဏ်ရာသွားပါတယ်။ယူကော့ဘွေမှာမဲပေးနိုင်ရေးမဲဆန္ဒရှင်အတိမတ်ပြုကြပြထုတ်ဖို့ဌာနပြင်ပမှာလူတွေတန်းစီဆောင်ဆိုင်နေချိန်အတေကံဘုံခွဲသူကသူ့ကိုယ်မှာပတ်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲလိုက်တာလို့ပြည်ထောင်ဌာနပြောခွင့်ရနာဂျီဒါနစ်က VOA ကိုပြောပါတယ်။ဒဏ်ရာသူ10ဦးထက်မနည်းရဲ့အခြေအနေဟာတိတ်ကိုစိုးရိမ်ရတယ်လို့စေယုံသတင်းရင်းမြစ်တွေကပြောပါတယ်။ဒီဖောက်ခွဲမှုကိုသူတို့လုပ်တာဖြစ်တဲ့အကြောင်း IS အကြမ်းဖက်အဖွဲ့ကကြေညာပါတယ်။ကာဘူးမြို့တော်ကတောင်းတောင်းမှာဖွင့်ထားတဲ့အဲဒီဌာနကိုအကြမ်းဖက်ဝါရာဇက်တိုက်ခိုက်မှုအပေါ်အာဖဂန်ဆိုးရွားအဖွဲ့ရဲ့မှူးဆောင်ရာရှိချုပ်အဗ်ဒူလာအဗ်ဒူလာကပြစ်တင်ရှုတ်ချပါတယ်။ဒီတရေဘိုးကြောင့်တိုက်ခိုက်မှုကြောင့်ဘေးဒဏ်သင့်ရသူတွေနဲ့ကျွန်တော်အတူတကွရက်တည်ပါတယ်။မြတ်တာပြီးပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်ပြီးကျွန်တော်တို့ရဲ့တန်ဋိဌာန်ကိုဆက်လုပ်သွားမှာပါ။အာဖဂန်လူကြီးရဲ့ဆန္ဒကိုဆန့်ကျင်ပြီးအကြမ်းဖက်ဝါရီတွေအနိုင်ရမှာမဟုတ်ပါဘူးလို့အဗ်ဒူလာကသူ့ရဲ့တရားဝင်ထွက်တဲ့စာမျက်နှာမှာရေးပါတယ်။အာဖဂန်နစ္စတန်မှာအော်တိုဘလ20ရင်းကြာရင်ခရိုင်ကောင်စီရွေးကောက်ပွဲတွေကျင်းပဖို့ရှိပြီးတရားဝင်မဲဆန္ဒရှင်စီရင်ပေါ်မှာအခြေခံပြီးရွေးကောက်ပွဲလုပ်တာအာဖဂန်တိုင်းမှာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။